ပြီးခဲ့တဲ့နှစ်ကမြန်မာမျိုးသားတို့ဖြစ်တဲ့အောင်ကိုကိုတည်ဆုံးမှုဟာထိုင်းစစ်သားတွေကြောင့်ဆက်ဆွဲထားတဲ့အမှုတွေပြန်ပြီးစုံစမ်းဖော်ထုတ်ဖို့လုပ်နေပြီလို့ဩဇာကြီးမားတဲ့ထိုင်းရှင်နေများအဖွဲ့ဖြစ်တဲ့ LTC ထိုင်းရှင်နေများကောင်စီကပြောပါတယ်။ဒီစုံစမ်းဆက်ဆဲမှုကလည်းပေါဝံပတ်သက်နေသူထိုင်းအရာရှိတွေကိုတရားဆက်ဆိုဖို့ဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။ထင်ရှားတဲ့ထိုင်းရှင်နေများကောင်စီကသူတို့ဟာ45 batch လူခွင့်အဖွဲ့တိုင်ကြားချက်ရကြတဲ့နောက်မှာခုလိုစုံစမ်းဆက်ဆဲဖို့လုပ်တာလို့ပြောပါတယ်။ဒီလူခွင့်အဖွဲ့ကဒီမှုတဲ့အရင်ကစုံစမ်းဆက်ဆဲခဲ့တာပါ။သူတို့ဖွဲ့ရဲ့မနစ်ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့အမည်မသိရတဲ့ထိုင်းစစ်သား3ဦးကအောင်ကိုကိုကိုဝင်းတို့တွင်နဲ့တည်ဆုံးတဲ့ဒီရိုက်နှက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။သူတို့ဟာဒီပြစ်မှုကို2024 January 12ရက်နေ့ကမြန်မာနယ်စပ်နားကဗန်တားရွာမှာကျူးလွန်ခဲ့တာဖြစ်ကြောင်းပြောပါတယ်။သူတို့ဟာဒေသခံအရတားတွေနဲ့ဖွဲ့စည်းထားတဲ့လုံခြုံရေးကင်းဖွဲ့မှာအောင်ကိုကိုပါမပါအငင်းပွားရင်အခုလိုဖြစ်ပွားခဲ့တာပါ။